ဟုတ်ကဲ့ဒီတစ်ခေါက်ငြိမ်းချမ်းရေးကမ်းလှမ်းချက်ရဲ့မထင်မှတ်ပဲဖြစ်လာခဲ့တဲ့အားနည်းချက်ကို PPSD ခေါ် NCA အပြည့်လက်မှတ်ထိုးတိုင်းရင်းသားဆယ်ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့အကြံပေးဥက္ကဋ္ဌဆိုင်က
ဒီတက်မတော်ကအာဏာရယူပြီးတဲ့နောက်ပိုင်းမှာတစ်နှစ်နဲ့လေးလနီးနီးကြာတော့မှဒီကိစ္စကရုတ်တရက်ချက်ချင်းပေါ်လာတာအရင်ကဆိုလို့ရှိရင်ဒီဗိုလ်ချုပ်ကြီးခင်ညွန့်တို့ကလှုပ်တော့လေသူတော့ကိုယ်စလေလှုပ်ပြီးတော့အရင်ဆွေးနွေးတယ်သမရာကြီးတိမ့်ပင်လှုပ်တော့လေဦးအောင်မင်းတို့ကိုလှုပ်ပြီးရှင်းလင်းပြပြီးတဲ့နောက်ပိုင်းကြတော့မှငြိမ်းချမ်းရေးဆွေးနွေးပွဲတွေကဖြစ်လာတာဟုတ်အခုဒီအချိန်ကျတော့ဒီတက်ချုပ်ကြီးကကြီးညာတာပဲရှိတယ်လူလွတ်တာတော့မရှိဘူးဘာမှထပ်ပြီးတော့မှရှင်းလင်းလာလဲဒါလည်းမရှိဘူး
ဒါအပြင်ကိုလိုချင်တာတခုတည်းစစ်တပ်ကအရင်လုတ်ခဲ့ပုံမျိုးဖြစ်မှာစိုးရင်တယ်လို့ပို့မျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌဦးခွန်မြင့်ထွန်းကဆိုပါတယ
်ကျွန်တော်တို့တမိုင်းတစ်လျှောက်လုံးကြုံခဲ့ရတာကတော့62ခုနှစ်ဆေးအာဏာသိမ်းမှု1988ဆေးအာဏာသိမ်းမှုတွေအပောင်းပဲဒီအာဏာသိမ်းမှုအဆက်ဆက်စစ်တပ်ကအာဏာသိမ်းပြီးတဲ့အခါမှာငြင်းငြင်းရေးဖိတ်ခေါ်ဆွေးနွေးတာမျိုးတွေကိုတကယ်ငြင်းငြင်းရေးအစစ်မှန်ပေါ်ထွန်းရေးအတွက်မဟုတ်ပဲနဲ့ဆေးအာဏာရှင်စနစ်သက်ဆိုးရှည်စေရေးအတွက်နိုင်ငံရေးထွက်ပေါက်ရှာပြီးလုပ်ခဲ့တာမျိုးတွေကပဲများခဲ့ပါတယ်ကျွန်တော်တို့တိုင်းပြည်ရဲ့အရေးကဒီမိုကရေစီရေးနဲ့ဖယ်ရယ်အရေးတိုင်းနာရေးဖြစ်ပါတယ်အဲ့တော့ဒီစစ်တပ်ကနေပြီးတော့အစဉ်ဆက်လုပ်ခဲ့တာကတော့မြောက်ပိုင်းကိုအပြစ်ခတ်ရက်စေးလုပ်ပြီးတောင်ပိုင်းကိုတိုက်တယ်တောင်ပိုင်းကိုအပြစ်ခတ်ရက်စေးလုပ်ပြီးမြောက်ပိုင်းကိုတိုက်တယ်အနိုင်ငယ်ရေးပိုင်းမှာကြတော့ဒီမိုကရေစီအရေးကိုထိုးတင်သလိုနဲ့တိုင်းရင်းသားကိုအရေးကိုနှိပ်ကွတာရှိခဲ့တယ်တိုင်းနာအရေးကိုထိုးတင်သလိုနဲ့ဒီမိုကရေစီကိုနှိပ်ကွခဲ့တာဖြစ်ပါတယ်အဲ့တော့အခုဒါဗိုလ်ချုပ်မှီးမင်းအောင်လှိုင်အနေနဲ့ကလည်း2020ရွေးကောက်ပွဲရက်လက်နဲ့ຫນွေဥတော်နိုင်ရက်လက်တွေကိုဖျောက်ဖျက်ခြင်းတဲ့အခါမှာဒီတိုင်းရင်းသားတွေကိုအတုံးချပြီးတော့သူ့ရဲ့တရားဝင်မှုယက်တိမှုဒါနိုင်ငံရေးကအတုံးချသွားနိုင်တယ
်အခုဗိုလ်ချုပ်မှူးကြီးရဲ့ဖိတ်ကြားမှုပေါ် KIO ကချင်းလွတ်မြောက်ရေးအဖွဲ့ကပါဝင်သင့်သူတွေမပါလို့တက်မှာမဟုတ်ကြောင်းနဲ့ KNU ကမြို့သားစီယုံကလည်းလားတူသဘောပြောခဲ့ချိန်မှာဆက်ဖြစ်လာနိုင်ခြေကိုဥက္ကဋ္ဌဆိုင်က
အခုလောလောဆယ်ကတော့လက်မှတ်ထိုးတဲ့အဖွဲ့တွေကတော့သွားကြမှာပါပဲအားလုံးနီးနီးမဖိတ်ထားတဲ့ CNF ကလွှဲနေပေါ့နော်သူတို့လည်းပဲသူတို့ရဲ့ထိပ်တီးကောင်းဆောင်သွားမလားမသွားဘူးလားဆိုတဲ့ကိစ္စကအကုန်လုံးဝိုင်းပြီးတော့မှစဉ်းစားနေတဲ့ကိစ္စဖြစ်တယ်။တကယ်လို့သွားလို့ရှိရင်ဘာရနိုင်တလေ။ဒီဆဲစုတာနေနဲ့အကျိုးနှက်အောင်ဘာတွေသွားပြီးတော့မှဒီတက်ချုပ်ကြီးကသူတို့ပြောမလဲ။နောက်တစ်ခုကလည်းသူတို့ကဘာတွေသွားတင်ပြမလဲဆိုတာလည်းသူတို့စဉ်းစားအောင်ပါဘူး။ဒီလက်မှတ်ထိုးထားတဲ့အဖွဲ့စေဖွဲ့ကလည်းအစည်းအဝေးရှိခွင့်ဒီကိစ္စကိုအကုန်လုံးဝိုင်းတုံ့ပြန်ဆုံးဖြတ်ကြမှာပေါ့အခုမြောက်ပိုင်းကတော့အထူးသဖြင့် UWSA ကတော့သူတို့ကအကြောင်းကြားလာပြီလို့ပြောပါတယ်ပထာကြီးပေါ့ယူရှန်ကိုလက်မှတ်ထိုးပြီးတော့မှဒုဥက္ကဋ္ဌနဲ့ဒီအဖွဲ့ဝင်တွေလူစည်းရုံးကိုပေးလာတယ်လို့ကြားရပါတယ်အဲဒီလက်မှတ်မထိုးသေးတဲ့အဖွဲ့တွေကတော့ KNTV ကလွယ်လို့ရှိရင်ဂျန်နက်ခုနှစ်ဖွဲ့ကတော့TIO ကလွယ်လို့ရှိရင်တော့အများစုကသွားမှာပါလို့ကြားရပါတယ်
အဲဒီတော့ဖြစ်လာမဲ့ဆွေးနွေးပွဲမှာအရင်လိုတစ်ဖက်သက်စစ်တပ်အနေနဲ့ကိုယ်လမ်းပြမြေပုံပဲဆွေးနွေးမှာကိုစိုးရိမ်မိတယ်လို့ဥက္ကဋ္ဌမြင့်ထွန်းကဆက်ပြောပါတယ
်ဒါသူ့ရဲ့လမ်းပြမြေပုံဖြစ်အောင်သူကလည်းလှုပ်ဖို့ကြိုးစားမှာ哦အဲဒါကတော့တတိယလမ်းကန်တွန်လိုင်းဖွဲ့စည်းနေရတော့ဒီငင်းငင်းရေးကိစ္စနဲ့ပတ်သက်ဒီစေအနာရှင်စနစ်ပါဝင်အနာရှင်စနစ်မျိုးချုပ်ငိမ့်ပြီးတော့ဖယ်ဝဲပြည်တော်စုတိဆောက်ရေးဆိုတာမျိုးလက်ရှိနိုင်ငံအကြက်တဲတွေဖြည့်ရှင်းနိုင်ဖို့ဆိုတာမျိုးပြီးရင်အခုကျွန်တော်တို့တကယ်ဆွေးနွေးပွဲဖြစ်မယ်ဆိုရင်လည်းဒါဒေါအောင်ဆန်းစုကြည်နဲ့သမရာယဦးဝင်းမြတ်ပါဝင်နိုင်ငံအကျဉ်းသားတွေချက်ချင်းလှုပ်ပြီးတော့အားလုံးပါဝင်တဲ့ဆွေးနွေးပွဲမျိုးအဲ့လိုအချက်တွေကိုကျွန်တော်တို့ထိထိမိမိပြည်သူလူထုကိုပြောပြရှင်းပြပြီးမှတွားပြီးဆွေးနွေးတာတော့ပိုပြီးကောင်းမယ
်အလားတူဥက္ကဋ္ဌဆိုင်ကလည်းစစ်ကောင်စီရဲ့လက်ပြမြေပုံကိုမဆန့်ကျင်ဖို့ပဲဆွေးနွေးလာနေတာပေါ့
ဩဒီဥစ္စာကတော့ပြောနိုင်ချေရှိတာပေါ့ဗျာသို့တော်လည်းပဲအခုဒီဥစ္စာဟာကျွန်တော်တို့ပထမဆုံးတွေ့ဆုံတဲ့ပိုးရေးဖြစ်တဲ့အခါကျတော့နှစ်ဖက်ကကိုပြောလို့တာပြောပြီးတော့မှအဲ့ဒီကနေတဆင့်အပိသတ်မဟုတ်ပဲနဲ့ဆက်လက်ပြီးတော့မှညှိနှိုင်းတော့ကြမယ်ဆိုတဲ့သဘောတူညီချက်ရရင်အင်မတမ်းမကျွန်တော်တိုင်းပြည်အတွက်အကျိုးရှိ
တယ်တကယ်တော့ဆရာနာသိမ်းပြီးမတင်ငြိမ်မှုတွေပုံများလာချိန်မှာရွေးကောက်ပွဲအတွက်ပြင်တဲ့သဘောစစ်ပွဲတချို့ပြန်လျှော့ချဖို့စစ်ကောင်စီဘက်ကတစ်ဖက်သက်ကြိုးပမ်းမယ်ဆိုရင်တော့တကယ်တင်ငြိမ်မှုအတွက်အခက်ကြုံရလိမ့်မယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျ